AWR မျော်လင့်ခြင်းတန်လွင့်စီစဉ်မှဒေါက်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်ရှင်။ဒေါက်တာရှင်များရှင်ခရစ်နှစ်2022ခုနှစ်ဇန်နဝါရီလ6ရက်မြန်မာတက္ကသိုလ်1383ခုနှစ်ပြာဒိုလာဇန်5ရက်ကြာသပတေးနေ့မျော်လင့်ခြင်းတန်မြမစီစဉ်များကိုစတင်တန်လွင့်နေပါတယ်ရှင်။
တော်တာရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာ kHz 1653ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kHz 1163ညာမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့ကြာသပတေးနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကပျော်ရွှင်ချမ်းမခရီးရန်သာသနာအစီအစဉ်စံပြအိမ်အောင်ရေးအစီအစဉ်အစာအာဟာရဆိုင်ရာအကြံပေးချက်အစီအစဉ်တို့ဖြစ်ပါတယ်ရှင
်ဝိညာဉ်များစွာလင်းလေးရာဝဲလေလိုင်းနံကအတံများဝင်ပေးနေတယ်ဝိညာဉ်တိုင်းကိုဖျားရှင်ဖြစ်ပါတယ်ချစ်ချင်းမြတ်တာကြောင့်
တော်ရှင်များရှင်စိတ်ရွှင်လန်းခြင်းဟာကိုယ်ခန္ဓာကိုစမ်းမစေတတ်ပါတယ်ခရိယံသာသနာလုပ်ငန်းမှာလည်းပျော်ရွှင်မှုရှိဖို့လိုအပ်ပါတယ်ရှင်ဒါကြောင့်ပျော်ရွှင်ခြင်းမှာခရိယံသာသနာအကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်
မင်္ဂလာပေါင်းနဲ့ပြည့်ဝနေတဲ့အခုလိုချိန်မှာသောတာရှင်များကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တတ်လိုက်ပါတယ်ရှင်။ဒီကနေ့ကျမတို့အတွက်နမူနာဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးပထမပိုင်းကိုတင်ပြပေးမှာဖြစ်ပါတယ်ရှင်။သောတာရှင်များရှင်။သခင်ခရစ်တော်ဟာလူသားတွေရဲ့လိုအပ်ချက်တွေကိုဖြစ်စည်းဖို့ဒီလောကကိုကြွလာတော်မူခဲ့ပါတယ်။ကိုယ်တော်ဟာလူသားတွေရဲ့အကျိုးကိုဆောင်ဖို့ကျမတို့ရဲ့အနာရောဂါတွေကိုယူတင်ဆောင်ရွက်ပေးတယ်။ကိုတော်ဟာအနာရောဂါဆင်းရဲခြင်းတွေနဲ့အပြစ်တွေကိုပယ်ရှားဖို့ကြွဆင်းတော်မူခဲ့ပါတယ်။ခရစ်တော်ဟာလူသားတွေကိုကျမ်းမာခြင်း၊ငြိမ်းချမ်းမှုနဲ့ပြည့်စုံတဲ့အကျင့်တွေပေးပြီးငှက်ခိုးခြင်းတွေကိုမြင့်တင်ဖို့ရည်ရွယ်တော်မူခဲ့ပါတယ်။ခရစ်တော်ထံကိုရောက်လာခဲ့တဲ့သူတွေဟာအခြေအနေအမျိုးမျိုးနဲ့ဆင်းရဲခက်ခဲမှုအဖုံဖုံရှိပေမဲ့တဦးတယောက်ကိုမှမငြင်းပယ်ခဲ့ပါဘူး။သူထံကိုလာတဲ့လူတွေအတွက်ကိုဆင်းရဲစိတ်ဆင်းရဲနဲ့ဝိညာဉ်ရေးအခက်အခဲတွေကိုပျောက်ကင်းစေမဲ့တကူတော်ဟာအမြဲပဲစည်စည်လျက်ရှိခဲ့တယ်။ကိုတော်ရဲ့အမှုတော်ဟာအချိန်နဲ့ဒေသကန့်သတ်ချက်မရှိပါဘူး။ခရစ်တော်ရဲ့မေတ္တာကရုဏာဟာလည်းပဲအတိုင်းအဆမရှိခဲ့ပါဘူး။ခရစ်တော်ရဲ့အမှုတော်ဟာအင်မတန်မှကြီးမြတ်တဲ့အတွက်ကြောင့်သူ့ရဲ့နောက်ကိုလိုက်တဲ့လူတွေကိုလက်ခံဖို့ကြီးမားတဲ့အဆောက်အအုံဆိုတာလည်းမရှိပါဘူး။ဒါကြောင့်ခရစ်တော်ဟာတောင်ကုန်းတွေရဲ့ခြေရင်းလူသွားလမ်းတစ်ပေပေလဲကမ်းခြေနဲ့ဗိမာန်တော်တွေမှာနေရာအမြောက်အများမှာလူနာတွေကိုကုသဖို့စီမံခဲ့ရပါတယ်။ခရစ်တော်ကြွတော်မူခဲ့တဲ့တိုင်းရွာတိုင်းမှာလူသားတွေကိုပျောက်ကင်းစေခဲ့တယ်။အခါအခွင့်ရတိုင်းအဖဖျားသခင်ရဲ့မျက်နာတော်နဲ့လူသားတွေကိုနှိမ့်သိမ့်ခဲ့ပါတယ်။ကိုတော်ဟာအခက်အခဲတွေ့နေတဲ့သူတွေကိုတနေ့လုံးမစားခဲ့ပြီးညနေပိုင်းတွေမှာလက်လုံလက်စားနဲ့နေ့စားလုပ်သူတွေကိုဆက်လက်ပြီးတော့ကူညီမစားတော်မူခဲ့တယ်။သခင်ခရစ်တော်ဟာလူသားတွေကိုကယ်တင်ဖို့အတွက်ကြီးမားတဲ့ဝန်ထုပ်ကြီးကိုထမ်းရွက်တော်မူခဲ့တယ်။လူသားမျိုးနွယ်တစ်ခုလုံးဟာပြုပြင်ပြောင်းလဲခြင်းမရှိပါကထာဝရဆုံးရှုံးသွားလိမ့်မှာကိုခရစ်တော်ရှင်ဟာသိတော်မူခဲ့ပါတယ်။ခရစ်တော်ထမ်းရွက်တော်မူခဲ့တဲ့ဝန်ထုပ်ကြီးကိုဘယ်သူမှနားလည်ခြင်းမရှိခဲ့ပါဘူး။ခရစ်တော်ဟာငယ်စဉ်ဘဝကစပြီးဘဝကိုတူးတဲရှောက်လန်းတော်မူခဲ့တယ်။ဒါပေမဲ့သူ့ရဲ့အနာမှာရှိသူတွေအတွက်ကောင်းကင်နိုင်ငံရောက်တဲ့အလားဖြစ်ခဲ့ရတယ်။နေ့စဉ်နဲ့အမျှစုံစမ်းနောက်ဆက်ခြင်းတွေကိုရင်ဆိုင်ခဲ့ပြီးမိမိကယ်တင်ဖို့ကြွလာခဲ့တဲ့လူသားတွေအပေါ်ကိုအပြစ်ရဲ့ဩဇာတက်ရောက်မှုကိုမြင်တော်မူခဲ့ပေမဲ့ကိုတော်ဟာစိတ်ဓာတ်ကျခြင်းမရှိခဲ့ပါဘူး။သခင်ခရစ်တော်ဟာဒီလောကကိုကြွဆင်းလာတော်မူတဲ့အခါမိမိရည်ရွယ်ထားတော်မူတဲ့အတိုင်းပဲလှုပ်ဆောင်တော်မူခဲ့ပြီးတစ်သက်လုံးမှာအဖဖျားသခင်ရဲ့အလိုကျနေထိုင်တော်မူခဲ့တယ်။မေတော်ကသားပျောက်ဆုံးလို့ကြမ်းတက်ဆရာတွေရဲ့အလယ်မှာပြန်တွေ့တဲ့အခါမှာခရစ်တော်ကိုငါသားအဘဲကြောင့်ငါတို့အားဤသို့ပြုသည်နည်းလို့မေးတဲ့အခါမှာကိုတော်ဟာမိမိရည်ရွယ်ချက်ကိုဒီလိုမိန့်တော်မူခဲ့ပါတယ်။မိဘဟာဘာကြောင့်ကျွန်ုပ်ကိုရှာရပါသလဲကျွန်ုပ်ဟာအဖရဲ့အိမ်မှာနေတာကိုမသိကြဘူးလားလို့ပြန်ပြီးတော့ဖြေခဲ့ပါတယ်ခရစ်တော်ရဲ့အသက်တာမှာမိမိရဲ့အလိုကိုအစဉ်ညင်းပယ်တော်မူခဲ့တယ်ဒီလောကမှာရှိစဉ်သခင်ခရစ်တော်မှာနေစရာအိမ်မရှိပဲမိတ်ဆွေတို့ကသာအားကိုးခဲ့ရတယ်ကျမတို့ရဲ့ကိုယ်စားအစဉ်ရဲ့ဆုံးအသက်တာနဲ့အခက်အခဲတွေ့နေတဲ့သူတွေကိုကူညီဖို့ခရစ်တော်ဟာနေထိုင်တော်မူခဲ့တယ်။လူအများရဲ့ချီးကျူးဂုဏ်ပြုခြင်းကိုမျက်မော်ခြင်းမရှိဘဲမိမိကူညီခဲ့တဲ့သူအကြားမှာခရစ်တော်ဟာအစဉ်သွားလာနေထိုင်တော်မူခဲ့ပါတယ်။ခရစ်တော်ဟာအစဉ်စိတ်ရှည်ပြီးပျော်ရွှင်တော်မူခဲ့ပြီးတော့အခက်ခဲတွေ့တဲ့အသူတွေမှာကိုယ်တော်အားငြိမ်သက်ခြင်းနဲ့အသက်ပေးပိုင်သူဖြစ်ကြိုးဆိုခဲ့ရပါတယ်။ခရစ်တော်ဟာယောက်ျားတွေ၊မိန်းမတွေ၊ကလေးတွေနဲ့လူငယ်တွေရဲ့လိုအပ်ချက်တွေကိုအမြဲပဲသိရှိခဲ့ပြီးငါထံသို့လာကြလို့အစဉ်ဖိတ်ခေါ်လဲရှိပါတယ်။ယေရှုရှင်ဟာမိမိရဲ့အသက်တာမှာတရားဟောခြင်းထက်နာမကျန်းတဲ့သူတွေကိုကုသခြင်းဖြင့်အချိန်ကုန်လွန်စေခဲ့ပါတယ်။ငါဟာဖြစ်စည်းဖို့လာတာမဟုတ်ကယ်တင်ဖို့လာတယ်လို့ဆိုတဲ့ခရစ်တော်ရှင်ရဲ့မိမာချက်ကိုအံ့ဖွယ်များဖြင့်သက်သေပြတော်မူခဲ့တယ်။သူကြွလေရရာတိုင်းမှာမိမိရဲ့ဂရုဏာသတင်းပြန့်ပွားခဲ့ပါတယ်။မြစ်တာတော်ကိုခံစားရတဲ့သူတွေဟာကျမ်းမာတဲ့အသက်တာနဲ့ပျော်ရွှင်လျက်ရှိပြီးအသက်တာအစ်စ်နဲ့နေထိုင်ခဲ့ရပါတယ်
ဒီလူတွေဟာလူတွေဝိုင်းအောင်ပြီးသူတို့ရဲ့အတွေ့အကြုံတွေကိုနားထောင်ကြတယ်။ကိုရောရဲ့ဂိယုဏတော်ကိုခံစားရသူများအဖို့ကိုရောရဲ့အသံဟာသူတို့ပထမဆုံးကြားခဲ့ရတဲ့အသံကိုရောရဲ့နာမတော်ဟာပထမဦးဆုံးရွတ်ဆိုခဲ့ရတဲ့စကားလုံးကိုရောရဲ့မျက်နာတော်ဟာပထမဆုံးမြင်ရတဲ့မျက်နာတော်ဖြစ်တဲ့အတွက်ကြောင့်ကိုရောကိုမချစ်ပဲဘုန်းတော်ကိုမချီးမွမ်းပဲမနေနိုင်ကြပါဘူးကိုရောကြွမြန်းတော်မူခဲ့တဲ့မြို့ရွာတိုင်းမှာဝမ်းမြောက်ခြင်းနဲ့အသက်ရှင်ခြင်းရှိခဲ့ပါတယ်ဇာဘူလုံခရိုင်နဲ့နတ်တလိခရိုင်တွေမှာသွားတဲ့အခါမှာအိုင်နာလျှောက်တဲ့လမ်းယော်ဒန်မြစ်တစ်ဖက်မယုံကြည်သူနေရာဂါလိလဲပြည်မှောင်မိုက်ထဲမှာရှိနေတဲ့လူတွေဟာကြီးစွာသောအလင်းကိုမြင်ရပြီးသင်မင်းရဲ့နိုင်ငံအရေးမှာရှိနေတဲ့သူတို့မှာအလင်းပေါ်ထွန်းလျက်ရှိပါတယ်။ကိုရောဟာယောဂခံစားနေရတဲ့သူတွေကိုပျောက်ကင်းစေတော်မူတဲ့အခါတိုင်းမှာဝိညာဉ်ရေးဆိုင်ရာသွန်သင်ချက်တွေကိုလည်းတပါးပြီးပေးတော်မူခဲ့ခြင်းဖြင့်မိမိရဲ့အမှုတော်ရဲ့ရည်ရွယ်ချက်ကိုဖြစ်စီခဲ့ပါတယ်။လောကီဆိုင်ရာကောင်းကြီးများပေးခြင်းဖြင့်ယေရှုတော်ရဲ့တည်င်းစကားတွေကိုလက်ခံလာဖို့လူသားတွေရဲ့စိတ်နှလုံးကိုပြုပြင်ခဲ့ပါတယ်။ယူဒနိုင်ငံရဲ့ကျမ်းတာဆရာကြီးတွေအလှမှာကိုရောဟာအကြီးမြတ်ဆုံးယာရုကိုရနိုင်ပေမဲ့ဆင်းရဲသူတွေစီတည်င်းစကားကိုယူဆောင်နိုင်ဖို့ကိုရောရွေးချယ်တော်မူခဲ့ပါတယ်ခရစ်တော်ဟာတနေရာမှတနေရာကိုကြွမြန်းတော်မူပြီးလမ်းကြိုလမ်းကြားမှာရှိတဲ့သူတွေကိုတည်င်းစကားကိုကြားသိစေခဲ့တယ်ပင်လယ်ကမ်းတစ်ဘေးတောင်တန်းတွေရဲ့နှစ်ဘေးမြို့တွင်လမ်းများနဲ့ဗိမာန်တော်တွေမှာကောင်းကင်ဆိုင်ရာတည်င်းစကားတွေကိုရှင်းပြတော်မူခဲ့ပါတယ်ခရစ်တော်ဟာမယုံကြည်သူတွေကိုကောင်းကင်တည်င်းစကားကြားသိဖို့မကြာခဏဗိမာန်တော်ရဲ့အပြင်ဘက်မှာသွန်သင်တော်မူခဲ့ပါတယ်ကိုရောရဲ့ကျမ်းစာသွန်သင်ချက်တွေဟာပါရိရှဲတွေလိုမဟုတ်တော့ဘဲလူများကိုဆွဲဆောင်နိုင်ခဲ့တယ်ပါရိရှဲကျမ်းတတ်ဆရာတွေဟာမိယိုးဖလာနဲ့လူအတွေးခေါ်တွေကိုအခြေခံပြီးဖျားသခင်ရဲ့စကားတော်အစားလူအလိုကိုဦးစားပေးတင်ကြားခဲ့ပါတယ်သခင်ခရစ်တော်ကတော့အဖခမည်းတော်ရဲ့စကားကိုသာတင် जा ပေးခဲ့တယ်။မေဂွန်တိုင်းကိုကျမ်းစာလာဒီကာကျမ်းစာ၌မိကဲ့သို့ဖော်ပြသည်နည်းမိကဲ့သို့ဖတ်ရသည်နည်းနဲ့ထေကြားခဲ့ပါတယ်။ခရစ်တော်ဖျားရှင်ဟာမိတ်ဆွေရန်သူမခွဲခြားပဲအခါအခွင့်တင်တိုင်းကောင်းကင်တည်င်းစကားကိုရှင်းလင်းစွာနဲ့တကူတော်နဲ့သွန်သင်တော်မူခဲ့ပါတယ်။လူသားတွေကိုရှေးပရောဖက်တို့ရဲ့သွန်သင်ချက်တွေနဲ့ကျမ်းချက်တွေကိုအမြင်တဲ့နဲ့နားလည်ဖို့အလင်းတော်ကိုပေးတော်မူခဲ့ပါတယ်။ကိုရောရဲ့တည်င်းစကားကိုနားထောင်တဲ့သူတွေဟာဘယ်အခါမှအဲ့ဒီလိုနှစ်နှဲတဲ့သွန်သင်ချက်တွေကိုမကြားသိရဘူးလို့ပြောကြပါတယ်။တောတရှိများရှင်ဒီအကြောင်းအရာကိုကြားနာသိရှိရခြင်းဖြင့်တောတရှိများကိုဖျားရှင်ကောင်းကြီးပေးပြီးကျမ်းမာခြင်းဒုက္ခနဲ့ပြည့်စုံကြပါစေလို့ဆုတောင်းမေတ္တာပို့သလိုက်ပါတယ်ရှင်။
ဒါပေမဲ့လည်းယနေ့တိုင်းပဲပြန်လဲမြင်ရသေးတယ်ဒရာနီကုန်းတော်ပေါ်မှာအပြစ်သားအလုံးတွေသေခံသွားတဲ့ယေရှုရှင်သူ့အသွေးသွန်ခဲ့တဲ့လေဝါကားတိုင်း
ရှင်များအားလုံးမင်္ဂလာပောင်းနဲ့ပြည့်စုံကြပါစေရှင်။ခုချိန်မှာနောက်မိုးအတွက်ပြင်ဆင်ခြင်းဆိုတဲ့အစီအစဉ်လေးကိုတင်ဆက်ပေးမှာဖြစ်ပါရယ်ရှင်။ဒီနေ့မှာတော့အရေးကြီးကြုံသောကာလသည်ကျွန်ုပ်တို့အားစောင့်ဆိုင်လျက်ရှိခြင်းဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးချင်ပါရယ်ရှင်။သောတာရှင်များရှင်။ကမ္ဘာသမိုင်းစဉ်တွင်ယခုကဲ့သို့မှောင်မိုက်သောကာလတွင်ဖျားသခင်ရဲ့ပလင်တော်စီမထုံးလင်းနေသောလင်းရောင်ခြည်တိုင်းကိုကျွန်ုပ်တို့သည်မှုတ်ချပြီးလိုအပ်ပေသည်။ကမ္ဘာကြီးအားကြီးမားလာသောအရေးကြီးကြုံကာလစောင့်ဆိုင်နေသည်ကိုကျွန်ုပ်တို့အသိပင်ဖြစ်သည်တို့ရာတွင်အရေးကြီးကြုံသောကာလသည်ဖျားသခင်၏လူတို့အားစောင့်ဆိုင်နေသည်ဖြစ်ကြောင်းတသက်ခံချက်များစာဆောင်အတွင်းက စာမျက်နှာ931တွင်ကျွန်ုပ်တို့ဖတ်ရှုရသည်အရေးကြီးကြုံကာလသည်ကျွန်ုပ်တို့ရှိရသူတဖြည်းဖြည်းနှင့်တိတ်တဆိတ်ကြားရောက်လာလည်းရှိသည်သူအချိန်သည်တိုတောင်းချောင်းကိုစာတန်းသိရှိသည်စုံစမ်းရာကာလကုန်ဆုံး၍ကရုဏာတကားသည်ထာဝရပိတ်သွားသောနေ့တိုင်အောင်လူတို့သည်လှည့်ပြခြင်းခံရခြင်းထင်ရောက်ထင်မှားဖြစ်ခြင်းမအားမလတ်နိုင်အောင်အလုံများခြင်းနှင့်မိမောတွေ့ဝေခြင်းစသည်တို့ဖြင့်အချိန်ကိုကုန်လွန်နေစေရန်စာရန်သည်သူကိုယ်စလဲများရှိသည်များတို့ကိုအလုတ်ပေးထားခဲ့လေပြီမပြေနိုင်သောအမျက်ဒေါသမျိုးဖြင့်မုံတိုင်းတစ်ခုသည်တိုက်ခတ်လာလျက်ရှိသည်၎င်းကိုရင်ဆိုင်ရန်ကျွန်ုပ်တို့သည်အစဉ်သင့်ရှိကြပြီလားကြောက်မဲ့ဖွယ်သောစံတက်ခြင်းများနှင့်စုံစမ်းခြင်းများသည်ဘုရားသခင်၏လူတို့ကိုစောင့်ဆိုင်လျက်ရှိသည်မကြာမီသောကာလအတွင်းကမ္ဘာမြေကြီးပေါ်သို့ကြောက်မဲ့ဖွယ်ကောင်းသောတရားစီရင်ချက်များကြားရောက်လာမည်ဟူသောအတိအမြင်မျိုးဖြင့်တရားဟောချက်တိုင်းကိုဟောပြောတင်ပြသင့်ပေသည်ဖျားသခင်၏လူတို့သည်ထာဝရကာလ၏နယ်နိမိတ်အတွင်းသို့ရောက်ရှိနေသောသူများအနေဖြင့်လုံလဝရိယရှိခြင်းကျင့်ကြံပြုမှုခြင်းနှင့်လောက်ကိုင်းဆောင်ရွက်ခြင်းများရှိစေရန်ဖျားသခင်သည်သူတို့အားမဆပါစေတော့ရာစုနှစ်ထက်ဝက်ကြော်ကြော်လောက်1906ခုနှစ်ဖျားသခင်၏အမှုထမ်းကရေးသားထားသည်မှာအကယ်၍ခရစ်တော်ဤစစ်တီတော်တိုင်းသည်မိမိဤတာဝန်ကိုခြေဝန်စွာထမ်းဆောင်ခဲ့လေကဘာကြီးသည်တတိပေးသတင်းစကားကိုယခုအချိန်ထက်စိုး၍ကြားသိရပြီမည်တို့ရာတွင်အမှုတော်သည်နှစ်ပေါင်းများစွာနောက်ကျလျက်ရှိသည်ဖျားသခင်ဤလူတို့သည်ဂရုဏာသတင်းစကားတော်ကိုကဘာမြေကြီးအားဟောပြောရာတွင်ကိုရောဤယေရှုချက်ကိုအကောင်အထည်ဖော်ခဲ့ကြလေခရစ်တော်သည်ယခုအချိန်ထက်စိုး၍ကဘာမြေကြီးသို့ကြွမြန်းလာတော်မူပြီလေသင်ရှင်တော်သူအပေါင်းတို့သည်လည်းဖျားသခင်၏မြို့တော်သို့ဝင်စားရပြီးဖြစ်ပေလိမ့်မည်။အကယ်၍ချို့သူများကဟုတ်ပါတယ်ဒါပေမဲ့တင်းငွေနေ့မှာဖျားဝတ်ပြုကိုးကွယ်တာမှအပအချားဖာအလုံးမှမလောက်ကန်ရဆိုတဲ့ဥပဒေမှထွက်ပေါ်မလာသေးပဲလို့စောဒကတက်လင်ထို့သူတို့သည်အောက်ပါအချက်ကိုစဉ်းစားသင့်ပေသည်။ရှေးခေတ်အသင်းတို့၏ယုံကြည်ခြင်းနှင့်စွမ်းအားတို့ကိုပြန်လည်အသက်ဝင်လာပါစေလေ။ထို့အခါညင်းမဲနှိပ်စက်လိုသောသဘောသည်ရှင်ပြန်လာ၍ညင်းမဲနှိပ်စက်ခြင်းမီးကိုပြန်လည်ထုံညိလိုက်မည်ဖြစ်သည်။ယေရှု၏ကြွလာတော်မူခြင်းသည်နှစ်ပေါင်းများစွာပင်ကြံ့ကြာနေပြီဖြစ်သောကြောင့်ကိုတော်၏ကြွလာတော်မူခြင်းကိုလျင်မြန်စေရန်၎င်းပင်ကျွန်ုပ်တို့သည်စောလင်စွာပြင်ဆင်နိုင်ရန်ထိုကြံ့ကြာနေသောအကြောင်းရင်းအမှန်ကိုဝိရိယဖြင့်၎င်းစွတ်တောင်းခြင်းဖြင့်၎င်းယခုအခါတွင်လေ့လာရန်တင့်လျော်သည်မဟုတ်ပါလောလူတော်ဘွားကိုစလေတော်တို့သည်ဖျားသခင်၏ကိုစလေတော်များဖြစ်သောတန်ရှင်သောဝိညာဉ်တော်ကောင်းကင်တမန်များတို့နှင့်လက်တွဲလုကိုင်းနိုင်ရန်မြောက်များစွာသောဝိညာဉ်တို့ကိုကယ်တင်ရပြီးဖြစ်လိမ့်မည်တို့ရာတွင်ဖျားသခင်၏လူများဟုခေါ်ဆိုသောသူတို့သည်မိမိတို့အတွက်သတ်မှတ်ထားသောလုပ်ငန်းကိုမဆောင်ရွက်ဘဲငှိုက်မီအိပ်ပျော်လေနေကြသည်တန်ရှင်သောဝိညာဉ်တော်သည်မိမိနှင့်ပေါင်းဖက်လှုပ်ဆောင်မည့်ပုဂ္ဂိုလ်များကိုစောင့်မျှော်လျက်ရှိသည်တန်ရှင်သောဝိညာဉ်တော်မိုးကိုလက်ခံယူရန်အသင်းတော်သည်စီအိုးခွက်များကိုအသင့်ပြင်ထားပြီးဒီနေ့တပြိုင်တည်းဝိညာဉ်တော်ကိုတွန်းလောင်းတော်မူမည်ကဘာမြေကြီးပေါ်တွင်ကြာရောက်ဖြစ်ပျက်မည်ဖြစ်ပျက်များကိုရင်ဆိုင်ရန်ကြံ့ကျွင်းသောအသင်းတော်သည်အစဉ်သင့်မဖြစ်သည်ကိုကျွန်ုပ်တွေ့မြင်ရသည်နောက်ဆုံးသတင်းစကားကိုကျွန်ုပ်တို့လက်ဝဲရရှိထားသည်ကိုယုံကြည်သည်ဆိုသောသူများတို့၏စိတ်များတွင်အရေးမဆိုင်သည့်အမှုအရာကဲ့သို့သောထုံထိုင်းခြင်းသည်တွေ့ကပ်နေဟန်ရှိသည်ကြံ့ကျွင်းသောအသင်းတော်အတွက်လုပ်ငန်းကြီးတစ်ခုကိုအပြေးဆောင်ရွက်ရမည်ကောင်းကင်တမန်ပြောကြသည်မှာမရေတွက်နိုင်အောင်များပြသည့်ဆိုးရုပ်သောကောင်းကင်တမန်တို့သည်တင်တို့ပတ်လည်၌ရှိနေကြသည်ပြင်ဆင်ရသောလုပ်ငန်းမှတင်တို့၏စိတ်အာရုံကိုလွယ်လွင့်တကူလွှဲပြောင်းကြည့်ကြသည်ကောင်းကင်တမန်ကပြောကြသည်မှာမှန်သောဥပုံနှင့်ကိုစောင့်ထိန်သောသူများသည်ဇာတိအဖြစ်အသေးဖြစ်ရကြမည်။သို့တော်ညာလေကျွန်ုပ်တို့၌စင်ချင်းပေးရန်အကြောင်းမရှိ။ဘဲကြောင့်ဆိုသောစုံစမ်းရာကာလစုံကန်းရောက်ရှိခြင်းနှင့်ဒုက္ခရောက်သောအချိန်ကာလအတွက်ပြင်ဆင်ရသောလုပ်ငန်းများတို့ကိုပြက်ပြက်သားသားတင်ပြထားပြီးဖြစ်သည်။ယခုဟောပြောသောတမန်တော်ကိုယုံကြည်သည်ဆိုသောသူအားလုံးလောက်ပင်ယခုအချိန်တွင်ပြင်ဆင်မှုလုပ်ငန်းကိုနားလေရန်အသင့်မရှိကြတစ္ဆာဆောင်သောတည်တည်ခံဖြစ်တော်မူထသောယေရှုခရစ်ဗျာဒိတ်ကျမ်းခန်းကြီး၁အငယ်၅ကလောဒကိအသင်းတော်သို့ပို့ပေးလိုက်သောသတင်းစကားတော်ကိုနားခံလင်းနောက်ဆုံးမိုးကိုလက်ခံယူရန်ကျွန်ုပ်တို့အားအသင့်ဖြစ်စေလိမ့်မည်နားဆင်ခဲ့ကြတဲ့သောတာရှင်အယောက်စီတိုင်းပေါ်တန်ရှင်သောဝိညာဉ်တော်တွန်လောင်းကြရောက်ပါစေရှင်
တော်ရှင်မိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမိဝဲစားတောက်နေကြရတယ်ဆိုတာလူတိုင်းသိပါပဲဒီလိုစားတောက်ကြတဲ့အခါမှာစားတောက်မှုမှန်မှန်ကန်တာတွေစားတောက်မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်။ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားတောက်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျောလင့်ချင်းအတမထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့သောတာရှင်များရှင်ဒီနေ့ကတွင်တောင့်တမှုဟာအေးသောကိုအောင်ပွဲဆင်ခဲ့ခြင်းဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါတယ်သောတာရှင်များရှင်အေးသောဟာသူကြိုက်နှစ်သက်တဲ့ဟင်းတစ်ခွက်ကိုငန်းငန်းတက်စားချင်မိတဲ့အတွေ့ကတွင်တောင့်တမှုကိုဖြစ်စည်းဖို့မိမိရဲ့သားဦးအရာကိုအဆုံးရှုံးခံခဲ့တယ်။ကတွင်တောင့်တမှုကိုအစီပီးကားမှမိမိရဲ့မှိုက်မဲမှုကိုသူတွေ့မြင်ပြီးမျက်ရည်ကျကနောင်တရဖို့စ조사ခဲ့ပေမဲ့နောက်ကျသွားခဲ့ပါပြီ။အေးသောနဲ့တူသူများရှိပါတယ်။ဖျားသခင်ရဲ့အသက်လိုမသေးနိုင်တဲ့အသက်တာဆက်ကြဝလာရဲ့ဖန်ဆင်းရှင်မရေတွက်နိုင်အောင်များပြတဲ့ပြွန်ရွှေမှုတွေနဲ့တကွာထာဝရဘုံတကူစတဲ့အဖိုးမပြတ်နိုင်အောင်ထူးခြားတဲ့ကောင်းကြီးမင်္ဂလာတွေကိုရယူခံစားနိုင်တဲ့အခြေအနေမှာရှိပေမဲ့ထာဝရကာလနဲ့ပတ်သက်တဲ့အရာတွေကိုသိမြင်နိုင်တဲ့တကူတွေကိုရုပ်ရော့တဲ့ကတွင်တောင့်တမှုနဲ့အလိုရမက်တွေကိုအချိန်ကြာမြင့်စွာဖြစ်စီနေတဲ့သူတွေကိုအေးသောဟာကိုးစားပြုနေတယ်တောတရှင်များရှင်အေးသောဟာအထူးအစားအစာတစ်မျိုးကိုအင်မတန်မှစားလို့ခဲ့တယ်ဒါအပြင်သူဟာစိတ်အလိုကိုကာလတန်ရှည်စွာဖြစ်စည်းခဲ့တဲ့သူဖြစ်တယ်တောင်းတနေတဲ့အစာကိုမေ့ပျောက်ပစ်ဖို့လိုတယ်လို့မစင်စားမိခဲ့ဘူးသူဟာအဲ့ဒီကတွင်တောင်းတမှုကိုထိမ့်ချုပ်ဖို့လည်းမကြိုးစားပဲအဲ့ဒီအစာကိုသာအမြဲစင်စားနေခဲ့တယ်အဆုံးမှာတော့အဲ့ဒီကတွင်တောင်းတတဲ့စိတ်ဟာသူ့ကိုစိုးမိုးပြီးတော့အဲ့ဒီအစာကိုမစားရရင်တည်တော့မယ်လို့တောင်သူထင်လာပါတော့တယ်အဲ့ဒီအစာအကြောင်းကိုပို့ပြီးစဉ်းစားလေလေအဲ့ဒီအစာကိုစားချင်စိတ်ပို့ပြီးတော့ပြင်းထန်လာလေလေဖြစ်ပြီးအဆုံးမှာတော့အင်မတန်မှမွန်မြတ်လာတဲ့သူ့ရဲ့သားဦးအရာဟာအဲ့ဒီတန်ဖိုးရှိမှုနဲ့တန်ရှင်းမှုတွေဆုံရှုံခဲ့ရတယ်။ထာဝရဘုရားသခင်ဟာဣသရေလတွေကိုဧဂုတ်ပြည်မှာထုတ်ဆောင်တဲ့အချိန်ကအသားကိုများသောအပြင်ကျွေးတော်မူမူပဲကောင်းကင်မှာမှုန်တဲ့မာကျောတဲ့ကြောက်ဆောင်တွေကထွက်တဲ့ရေကူသာကျွေးမွေးတော်မူခဲ့တယ်။ဒါပေမဲ့အဲ့ဒီလူတွေဟာဖျားသခင်ကျွေးမွေးတဲ့အစားအစာတွေနဲ့ကျေနပ်မှုမရှိဘဲအသားဟင်းအိုးတွေရဲ့နံပေးမှာထိုင်ခဲ့ရတဲ့အဲကုတ်တုပြည်ကိုသူတို့ပြန်သွားချင်ကြတယ်။ဒီလူတွေဟာအသားကိုဖြတ်ရမှာထက်ကျွံဘဝနဲ့အသေးခံရမှာကိုပိုးပြီးတော့လိုလားကြတယ်။ဒါကြောင့်ထာဝရဖျားသခင်ဟာသူတို့ရဲ့ဆန္ဒကိုဖြစ်စည်းပြီးအသားကိုပေးတော်မူခဲ့တဲ့အတွက်အဆုံးမှာကာယောဂါတွေဖြစ်ပွားတဲ့အထိအစာကျူးပြီးလူတွေလည်းပဲတေပွဲဝင်ခဲ့ကြရတယ်။ဒါတွေအလုံးဟာကျမတို့အတွက်နမူနာယူစရာဖြစ်တယ်။ကတွင်တောင့်တမှုအလိုကိုဖြစ်စည်းခြင်းကြောင့်ဖြစ်ပေါ်လာတဲ့အကျိုးသက်ရောက်မှုတွေကိုဖော်ပြဖို့တာဒကတွေကတော့တစ်ခုပြီးတစ်ခုထင်ရှားလျက်ရှိပါတယ်။အစင်းအရသာနဲ့ပြည့်စုံတဲ့အသီးကိုစားခြင်းဟာဖျားသခင်ရဲ့ပြည့်ညတ်တော်ကိုချိုးဖောက်ခြင်းမှုမှာအသေးဖွဲကိစ္စကလေးတစ်ခုသာဖြစ်တဲ့အောင်ရှိနေပေမဲ့အဲ့ဒီလောက်ရကလေးကြောင့်ဖျားသခင်ပေါ်ထားရှိတဲ့တစ္ဆာရှိမှုပြက်ပြားခဲ့ပြီးကဘာကြီးကိုဒုက္ခရောက်စေမဲ့မကောင်းမှုနဲ့အမင်္ဂလာရေလိုင်းကြီးတွေအတွက်ရေတကားကြီးပွင့်သွားသလိုဖြစ်ခဲ့ပါတယ်ဆိုတဲ့အကြောင်းတင်ပြရင်အစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျန်းမာရေးအတွက်အသီးပေးအကြံပေးတင်ပြလိုက်ပါတယ်ရှင် ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နဲ့တင့်ကြမာရေးရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။တင်ဒန်းအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်။
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွင်းနေဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
AWR ညှော်လင့်ချင်းတန်ကိုအားပေးနေတယ်တော်တာရှင်များရှင်ညှော်လင့်ချင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 462 689ကိုဆက်သွယ်နိုင်ပါသေးရှင
် AWR ညှော်လင့်ချင်းတန်ကိုအားပေးနေတဲ့တော်တာရှင်များခင်ဗျာညှော်လင့်ချင်းတန်ကအကြောင်းအရာတွေကိုပုံမသိရှိလိုပြီးတော့ဖုန်းနဲ့ဆက်သွယ်လို့မယ်ဆိုရင်တော့39 253 3926 845နဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်
။တော်တော်ရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တော်ရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။